နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်အခုသတင်းပတ်အတွင်းအမေရိကန်ကိုလာရောက်တော့မယ့်အချိန်မှာပဲမြန်မာနိုင်ငံမှာလူခွင့်ရေးချိုးဖောက်မှုအပါအဝင်တခြားအရေးပါတဲ့ပြုပြင်ပြောင်းလဲစရာတွေကြံနေသေးတဲ့အတွက်မြန်မာနိုင်ငံအပေါ်မှာချမှတ်ထားတဲ့စီးပွားရေးပိတ်ဆို့အရေးယူမှုတွေကိုပြန်ပြီးတော့မရုပ်သိမ်းသေးဖို့မြန်မာနိုင်ငံအရေးဆောင်ရွက်နေသူတွေနဲ့တခြားလူခွင့်ရေးအဖွဲ့အစည်းတွေစုပေါင်းပြီးအမေရိကန်သမ္မတဘရက်ကိုဘားမာစီကိုအိတ်ဖွင့်ပေးစာတစ်စောင်ပေးပို့ပြီးတော့တောင်းဆိုလိုက်ကြပါတယ်။အပြည့်စုံကိုတော့ကိုဇော်ဝင်းလိုင်ကတင်ပြပေးပါမယ်ရှင်။
နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်အမေရိကန်နိုင်ငံကိုရောက်လာတဲ့အချိန်မှာစီးပွားရေးပိတ်ဆို့တန်ခတ်မှုတွေရုပ်သိမ်းပေးရေးကိစ္စအပြင်မြန်မာနိုင်ငံရဲ့အသွင်ကူးပြောင်းရေးကာလမှာစီးပွားရေးဖွံ့ဖြိုးမှုပြည်တွင်းငြိမ်းချမ်းရေးနဲ့ရိုဟင်ဂျာပြဿနာဖြေရှင်းရေးတို့အတွက်အကူအညီပေးရေးကိစ္စတွေကိုအဓိကထားဆွေးနွေးမယ့်အကြောင်းအမေရိကန်အစိုးရအရာရှိတွေကအစောပိုင်းမှာပြောကြားထားပြီးဖြစ်ပါတယ်။ဒီခေတ်စဉ်အတွင်းအမေရိကန်အစိုးရနဲ့ဆွေးနွေးကြမယ့်အကြောင်းအရာတွေကအရေးကြီးဆုံးကိစ္စအရာတစ်ခုဖြစ်တဲ့ပိတ်ဆို့ရေးယူမှုတွေပြန်လည်ရုပ်သိမ်းပေးရေးကိစ္စအတွက်လူခွင့်ရေးအဖွဲ့အစည်းတွေကကန့်ကွက်ခဲ့ကြတာဖြစ်ပါလေ HRW လူခွင့်ရေးစောင့်ကြည့်အဖွဲ့ကလည်းသမ္မတဥပမာအစိုးရအနေနဲ့ပိတ်ဆို့ရေးယူမှုတွေမရုပ်သိမ်းသေးဖို့စက်တင်ဘာလ9ရက်နေ့ကကြီးညာချက်ထုတ်ပြန်တောင်းဆိုခဲ့ပြီးဖြစ်ပါတယ်တနင်္လာနေ့မှာတော့မြမအရေးလှုပ်ဆောင်နေတဲ့အဖွဲ့အစည်းတွေနဲ့တခြားနိုင်ငံတကာလူခွင့်ရေးအဖွဲ့အစည်းပေါင်း35ဖွဲ့ကလည်းပိတ်ဆို့ရေးယူမှုတွေဆက်လက်ထားရှိဖို့သမ္မတဥပမာထံစက်တင်ဘာလ12ရက်နေ့ရက်စွဲနဲ့အိတ်ဖွင့်ပေးစာပို့ပြီးတောင်းဆိုလိုက်ကြောင်း US Campaign for Burma အမေရိကန်အခြေစိုက်မြမအရေးဆောင်ရွက်နေတဲ့အဖွဲ့ကအရာရေးအမှုဆောင်ညွှန်ကြားရေးမှူးမိုင်ရာဒါဂေဖောကပြောပါလေ
။ကောက်ဆူလာတဲ့အချိန်ဆိုရင်သူတို့အင်ဂျင်စရာတွေကတော့အများကြီးရှိတာပေါ့နော်။အဲ့ဒီတိုင်ပင်စရာအများကြီးအထက်မှာခုကြာနေသေးတဲ့ sanctions တွေကဘာပဲဖြစ်ဖြစ်တော့သူကတော့ဟိုကျုပ်ပြောလို့သူတောင်းပါပဲသူတောင်းမယ်ဆိုရင်အမေရိကအစိုးရကလည်းပေးမှာပဲသူအဲ့လိုမျိုးပေးမယ်ဆိုရင်မဟုတ်ဒီလူထုတွေအတွက်ရောအများဆုံးအနည်းနာခံနေသေးတဲ့လူတွေအတွက်ရောအတွက်ရောဘယ်လိုမျိုးအကျိုးရှိမလဲဘယ်လိုမျိုးပို့ပြီးတော့ကြီးခိုင်းနေတာမျိုးရှိမလဲခုကြာနေသေးတဲ့ sanctions တွေကဘာကြောင့်လိုအပ်သေးလဲဆိုတော့ကျွန်တော်နိုင်ငံကအပြောင်းလဲမရှိတာတော့မဟုတ်ဘူးတချို့တော့ဝဲတော့ရှိတယ်ဒါပေမဲ့အနည်းဖက်မှာပဲဖြစ်တယ်သူတို့တိုင်းသားနေရာတွေကမှဆိုရင်စိုက်ပွဲတွေဖြစ်နေတော့ပဲအမြေတွေအသိခံရတယ်အမျိုးသမီးတွေလည်းမချိန်ချက်ခံရသေးတယ်အဲ့ဒီအဖက်ကြောင့်အခုပြည်ချုပ်ရေးလုပ်တဲ့အပေါ်မှာကလည်းလူတိုင်းကိုလုံးတာမှမဟုတ်ပဲနဲ့စစ်တပ်တွေစစ်အစိုးရတွေပြီးတော့သူတို့ရဲ့ပုံလီတွေပေါ့နော်အဲ့ဒီအတွက်ကြောင့်ဒီလူတွေအပေါ်မှာအဲ့လိုမျိုးအလွယ်တကူ휘ွားရေးတွေပဲပေးလို့မယ်ဆိုရင်သူတို့အတွက်ပဲအကောင်းဆုံးဖြစ်သွားလို့ခံရတဲ့လူတွေကအတွက်ပါမှအကောင်းဆုံးမရှိဘူးအဲ့ဒီအတွက်ကြောင့်ဒီဖိတ်ချုပ်ရေးက leverage အနေနဲ့သုံးပြီးမှသူတို့လည်းပေးရမယ်သူတို့လိုချင်သလိုသူကလည်းပေးနိုင်တဲ့အနေထားအဲ့လိုမျိုးအသေးအယူလိုမျိုးလုပ်ရဖို့မကောင်းဘူးလား
နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ဟာဒီကနေ့အင်္ဂါနေ့မှာပြည်ထောင်ဝန်ကြီးချုပ်ထရေဇာမေနဲ့လန်ဒန်မြို့မှာတွေ့ဆုံပြီးအမေရိကန်နိုင်ငံကိုခီးဆက်မှာဖြစ်တဲ့အတွက်ဒေသဆန်တော်ချင်းအင်္ဂါနေ့နောက်ပိုင်းမှာရောက်လာမယ်လို့မျှော်လင့်ရပါတယ်စက်တင်ဘာလ14ရက်နေ့မှာတော့သမ္မတဥဘာမားနဲ့အင်ပီရိုမှာတွေ့ဆုံမှာဖြစ်ပြီးဒုသမ္မတဂျိုးဘိုင်ဒန်နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီတို့အပြင်တခြားအဆိုအရအရာရှိတွေထိပ်တန်းလွှတ်တော်အမတ်တင်နဲ့လည်းနောက်ပိုင်းမှာတွေ့ဆုံသွားမှာဖြစ်ပါတယ်စက်တင်ဘာလ15ရက်နေ့မှာတော့ US Chamber of Commerce နဲ့ US ASEAN Business Council တို့ကပူးတွဲပြီးအမေရိကန်စီးပွားရေးလုပ်ငန်းရှင်တွေကုမ္ပဏီအကြီးအကဲတွေနဲ့တွေ့ဆုံပေးတဲ့အခမ်းအနားတစ်ခုပြုလုပ်သွားဖို့စီစဉ်ထားကြောင်း US ASEAN Business Council ကတွဲဖက်မန်နေဂျာကိုလာဖုံးမြင့်ကပြောပါတယ်
US ASEAN Business Council ပေါ့နော်မြန်မာနဲ့ American ရဲ့နှစ်နိုင်ငံချစ်ကြည်ရေးပြီးတော့နှစ်နိုင်ငံရင်းနှီးမြှုပ်နှံမှုပုံမမြင့်တက်ရေးအတွက်2012ခရီးကစ조사ပြီးတော့လုပ်ခဲ့တဲ့အဖွဲ့အစည်းတစ်ခုဖြစ်ပါတယ်အဲ့တော့အခုလိုမျိုးအချိန်မှာတော်ရန်စုကြည်ကအမေရိကန်နိုင်ငံကိုပထမဦးဆုံးပေါ့နော်နိုင်ငံကောင်းဆောင်အနေနဲ့လာပြီးတော့ဟိုလဲပတ်တဲ့အချိန်မှာကျွန်တော်တို့ဘက်ကဒင်နာအခံပွဲနဲ့ဂုံပြူရတာကိုကျွန်တော်တို့အယံဝန်တာပီတိဖြစ်မိပါတယ
်ဒေါက်တာဆန်းစုကြည်ဟာဝါရှင်တန်ဒီစီမြို့ကနေမှနယူးယောက်မြို့ကိုခရီးဆက်ပြီး80ကြိမ်မြောက်ကုလသမဂ္ဂအထွေထွေညီလာခံကိုတက်ရောက်မှာဖြစ်ပါတယ်ခင်ဗျ